တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတနဲ့တောင်ကိုရီးယားသမ္မတတို့ဆွေးနွေးကြပြီးမြန်မာနိုင်ငံအပါအဝင်ဒေသတွင်းနဲ့နိုင်ငံတကာကိစ္စတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်တွေရရှိခဲ့တယ်လို့တောင်ကိုရီးယားသမ္မတကကြေညာပရင်းနေမှာပြောဆိုပါတယ
်မြန်မာ위민주주의회복과인도적위기
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရတဲ့လူသားချင်းစာနာမှုပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်ဆက်လက်ကူညီလှုပ်ဆောင်သွားဖို့ကိုလည်းနှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆိုယိုကပြောဆိုသွားတာဖြစ်ပါတယ်။မြန်မာစစ်ကောင်စီကကွဲမြဲလိုက်တဲ့လွတ်တော်အမတ်ဟောင်းကိုဖျိုးစီရသောဒီမိုကရေစီလှုပ်ရှားသူကိုချင်းမီကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့အတွက်ကြာသာပတေးနေ့မှာပဲတောင်ကိုရီးယားတောင်ကိုရီးယားမှာတန်ဃာတွေနဲ့ဗုဒ္ဓဘာသာဝင်တွေစိုးမျိုးတော်မှဆူဝေးပြီးဆူတောင်းမေတ္တာပို့ကြခဲ့ကြပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုတည်ထောင်စီရင်ခဲ့တဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအပြင်ဒေတာရင်းနိုင်ငံတွေကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုကြပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်900ကိုအကောင့်ထဲပေါ်ရမယ်အစားနောက်ပြန်ဆုတ်သွားတဲ့လောက်ရအဖြစ်လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရီနိုမာစီတီကကြာတာပတိနေမှာပဲပြောဆိုခဲ့ပါတယ်။စီးပွားရေးအင်အားကြီး G7 ခုနှစ်နိုင်ငံကလည်းနိုင်ငံသားရဲ့ဝင်ကြီးတွေရဲ့အစည်းအဝေးကဒီမိုကရေစီလှုပ်ရှားသူ၄ယောက်ကွဲမြတ်ခံရတဲ့အပေါ်မှာအပြင်းအထန်ရှုံချခဲ့ကြပါတယ်။
ပြင်သစ်သမ္မတအင်ဖန်နီယယ်မာခရွန်ဟာဆော်ရီအင်ရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုကြာသပတေးနေ့မှာတွေ့ဆုံပါတယ်။ယူကရိန်းစစ်ပွဲကြောင့်လောင်စာဆီပြဿနာတွေကြုံနေရသလိုအီရန်နျူကလ িয়ার ရေးညှိနှိုင်းမှုတွေမအောင်မမြင်ဖြစ်နေချိန်မှာပဲအထူးကရေနံထွက်လုတဲ့နိုင်ငံလည်းဖြစ်ဒေသတွင်းမှာဩဇာလည်းကြီးတဲ့ဆော်ရီနိုင်ငံကိုစီးရုံးမှုအနောက်နိုင်ငံတွေကြိုးစားနေတာပါ။ပြစ်သစ်တိုက်ခိုက်အင်အားစုတွေနဲ့လူခွင့်ရေးအဖွဲ့တွေကတော့ဆော်ရီသတင်းစာဆရာဂျမဲခေါရှော်ဂီ2018ခုနှစ်ကအသက်ခံရတဲ့ကိစ္စမှာအမိန်ပေးစစ်ခိုင်းခဲ့တယ်လို့အနောက်နိုင်ငံတွေကယူဆထားတဲ့ဆော်ရီအရှိန်မင်းသားကိုပြင်သစ်သမ္မတကအဲစင်းနန်းတော်မှာညစာတက်ခင်းအခန့်နဲ့အပေါ်ဝေဖန်ခဲ့ကြပါတယ်။ဆော်ရီနိုင်ငံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးသတင်းနှစ်ပတ်ကြာမှာပဲဆော်ရီအရှိန်မင်းသားပါရီမြို့တော်ကိုရောက်လာတာလည်းဖြစ်ပါတယ်။